This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတပါဝါပြီးဆေးဟနာရှင်ပေတို့ကနေကင်းဝေးပြီးကိုယ်စိတ်နှစ်ပါးပေးကင်းလုံခြုံကြပါစေလို့ရေဒီယိုညူချီဖွဲသားများကနေဆုတောင်းမြတ်တာပို့သလာရပါတယ်ရှင်ခုချိန်ကစပြီးဇန်နဝါရီလ23ရက်နေ့ရဲ့ရေဒီယိုညူချီရဲ့မနက်ခင်းစီစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ရေဒီယိုညူဂျီရဲ့စီးရီးသတင်းကောင်းနှုတ်ချက်တွေကိုတော့နှွေဦးမှုကဖတ်ကြားတင်ပြပေးပါတော့မရှင
်မင်္ဂလာပါခင်ဗျာရေဒီယိုအန်ယူဂျီရဲ့မနက်ခင်းစီးရီးသတင်းကောင်းနှုတ်ချက်များကိုတင်ပြပေးသွားမှာဖြစ်ပါတယ်2024ခုနှစ်အတွင်းစစ်ကောင်စီတပ်နဲ့ဗျူဟာ၃နှစ်လောက်ခံစစ်ကြောင်းများတိုက်ပွဲ88ကြိမ်ဖြစ်ပွားခဲ့ပြီးစစ်သား413ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်2024ခုနှစ်အတွင်းအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းတိုင်းစစ်ဒေသခွဲအမှတ်3ဗျူဟာ၃နှစ်စစ်ကြောင်းများနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲ88ကြိမ်ဖြစ်ပွားခဲ့တယ်လို့သိရပါတယ်ဗျူဟာ၃နှစ်လောက်ခံစစ်ကြောင်းများဖြစ်ကြတဲ့ကော့ဘရာစစ်ကြောင်း၊ဂျက်တက်နက်စစ်ကြောင်းနဲ့ဗန်ဒမ်စစ်ကြောင်းတို့ကဗိုဒါဘောဥဆောင်သောတော်လရင်ပူပေါင်းတပ်ဖွဲ့များနဲ့ပူပေါင်းလုံဆောင်ခဲ့တဲ့တိုက်ပွဲတဲ့များကို PDF Southern Military Region ကဇန်နဝါရီ12ရက်နေ့မှာထုတ်ပြန်ထားတာပါ2024ခုနှစ်အတွင်းစစ်ကောင်စီတပ်နဲ့ထိတွေ့တိုက်ပွဲ88ကြိမ်ထိရှိခဲ့ပြီးတရင်၃ရင်ဗျူဟာတဗျူဟာနဲ့ကာကင်တပ်စခန်းငယ်17ခုတို့ကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ဆိုပါတယ်အဆိုပါတိုက်ပွဲများအတွင်းစစ်ကောင်စီတပ်သား413ဦးသေဆုံးက314ဦးဒဏ်ရာရခဲ့တယ်လို့အတည်ပြုဖော်ပြထားပါတယ်ထို့အပြင်စစ်ကောင်စီတပ်ထံမှလက်နက်ကြီးလက်နက်ငယ်နဲ့ခဲယမ်းများစွာကိုပူးပေါင်းတပ်ဖွဲ့ကသိမ်းဆည်းရမိခဲ့ပြီးတစ်နှစ်အတွင်းစစ်ကောင်စီတပ်သားလက်နက်ဖြင့်18ဦးလက်နက်မဲ့6ဦးစုစုပေါင်း23ဦးအလဲဝင်လာခဲ့ရာထိုက်တန်စွာစုချင်းမြစ်ပေးခဲ့ပြီးဘေးကင်းလုံခြုံစေဖို့ဆောင်ရွက်ပေးခဲ့တယ်လို့ဆိုပါတယ်တိုက်ပွဲများအတွင်းမှလည်းစစ်တုပ်ပန်း22ဦးဖမ်းဆီးရမိခဲ့ပြီး၎င်းတို့ကိုကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ထားတယ်လို့သိရပါတယ်အဆိုပါတိုက်ပွဲများအတွင်းစစ်ကောင်စီတပ်ဘက်ကလေကြောင်းပစ်ကူအကြိမ်100ကျော်နဲ့လက်နက်ကြီးပစ်ကူအကြိမ်6384ကျိမ်နဲ့အထက်ရှိခဲ့ကတော်လရင်ပူပေါင်းတပ်ဘက်မှရဲဘော်40ဦးမြင့်မြတ်စွာအသက်ပေးခဲ့ရပြီးထိခိုက်ဒဏ်ရာရရှိသူ190ဦးရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာKNU မြို့နယ်တရားသူကြီးရဲ့တားဖြစ်သူတပ်ဖြတ်ခံရပြီးအလောင်းဖြောက်ခံရဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ် KNU တပ်မဟာလေးမြိတ်ဒဝဲခရရဲ့လဲတိုဆိုဒဝဲမြို့နယ်တရားသူကြီးစောကဲတိုရဲ့ဒုတိယမြောက်တားဖြစ်သူအသက်28နှစ်အရွယ်စောကညောတိုဆိုပျောက်ဆုံးနေပြီးရက်20ခန့်အကြာမှာရေတွင်းထဲပြစ်ချထားခဲ့ရတဲ့အလောင်းကိုပြန်တွေ့ခဲ့တယ်လို့ဒေသသတင်းများအရသိရပါဗျ။စောကညောတိုဆိုဟာဒီဇင်ဘာလ20ရက်နေ့အိမ်ကထွက်သွားပြီးတဲ့နောက်မိသားစုနဲ့အဆက်အသွယ်ပြတ်ပြီးပျောက်ဆုံးနေခဲ့ပြီးဇန်နဝါရီလ17ရက်နေ့တွင်ဒဝဲအရှိတောဒေသဝါကုန်းကျေးရွာကရေတွင်းထဲမှာတွေ့ခဲ့တယ်လို့သိရပါဗျ။ရေတွင်းဆယ်လိုက်ချိန်မှာတော့စောကညောတိုဆိုရဲ့ဖက်နက်မှတ်ပုံတွေနဲ့စိုက်ကယ်ကိုတွေ့ရပြီးနောက်ဆုံးမှာကျိုးတဲ့တကုလုံးချီထားပြီးအယိုးတွေပဲကြံတော့တဲ့အလောင်းကိုတွေ့ရတယ်လို့မိသားစုနဲ့နီးစပ်သူတွေကဆိုပါတယ်အလောင်းတွေ့တဲ့နေရာနဲ့မျက်နှာချင်းဆိုင်မှာကောတူးလေတက်မတော် KTLA စာကစောတက်မရဲ့စစ်ဆေးကိရှိတယ်လို့ဒေသခံတွေကပြောထားပါတယ်ဒီဇင်ဘာလ25ရက်နေ့ခရစ်စမတ်နေ့အတွက်အလောင်းတွေ့တဲ့နေရာတပေးကစနေအသင်ဖျားเจ้าမှာရွာသားတွေစုဝေးကြတဲ့အချိန်အဲ့ဒီရေတွေကအပုတ်နဲ့ရခဲ့တာကြောင့်ဒီဇင်ဘာလ26ရက်နေ့မှာတော့ရေတွေကိုမြေနဲ့ဖုံးလိုက်ကြတယ်လို့သိရပါတယ်ဒီဇင်ဘာလ22ရက်နေ့နဲ့25ရက်နေ့တွေမှာလဲဝါကုန်းရွာထဲနဲ့အနီးနားကပဲမက်တဲ့တောင်တဝိုက်မှာ ကောသူလေတက်မတော်နဲ့ KNU တက်မဟာလေးလို့တိုက်ပွဲဖြစ်ပွားခဲ့ပြီးကောသူလေတက်မတော်ရဲဘော်တွေကတော့အပုတ်နဲ့ရတဲ့ Christmas နေ့အထိအဲ့ဒီအစစ်ဆေးဂိမ်းမှာရှိနေကြက KNU တက်ဖွဲ့တွေကနေမင်းရှင်းလင်းတဲ့ပုံစံလှုပ်ဆောင်ခဲ့တာကြောင့်ကောသူလေတက်မတော်ရဲ့တက်ဖွဲ့တွေဝါကုန်းရွာတွေကလည်းတင်းရှောင်သွားတယ်လို့သိရပါတယ်။စောကညောတို့စုဟာအရှိတောဒေသမှာစိုင်းကယ်တစ်စီးနဲ့တွာလာနေတက်သူဖြစ်ပြီးသူစတဲ့ပျောက်ဆုံးတဲ့အချိန်ကအရှိတောဒေသမှာ KNU တက်မဟာလေးကဒုတက်ခွဲမှုစောဖားကျိုးကိုကောသူလေတက်မတော်ဘက်ကတပ်ဖြတ်ခဲ့တာကြောင့်နှစ်ဖက်စီပုံမတင်းမာနေတဲ့အချိန်လည်းဖြစ်တယ်လို့သိရပါတယ်။တေဆုံးသူကညောတို့စုရဲ့အလောင်းကိုတော့ဇန်နဝါရီလ17ရက်နေ့မှာတကြိုလိုက်ပြီးတေဆုံးသူမှာဇနီးဖြစ်သူနဲ့အသက်2နှစ်အရွယ်သားတဦးရှိတယ်လို့သိရပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလအစပိုင်းမှာလည်းအရှိတောဒေသမှာရှိတဲ့ကောသူလေတက်မတော်စာကစောတက်မတရင်3ကတန်တိုတန်ဆလိုက်ဝယ်နေတဲ့အမျိုးသား3ဦးကိုလယ်လီတပ်ဖြတ်ခဲ့ပါတယ်လို့ဒေသသတင်းများအရသိရပါတယ်ခင်ဗျာ။တောင်ကူတန်တောင်လန်6မိုင်တွင်တိုက်ပွဲဖြစ်ပွားကစစ်သား3ဦးသေဆုံးပြီးလက်နက်3လက်နဲ့ခဲယံများသိမ်းဆည်းရရှိဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ဇန်နဝါရီလ10ရက်မွန်းတက်12နာရီကတန်တောင်ချင်းမြို့နယ်တောင်ကူတန်တောင်လမ်းမပေါ်တွင်တပ်မဟာနှင့်တပ်ရင်း9နဲ့ပူးပေါင်းတပ်များ6မိုင်တွင်လမ်းပိုင်းလုံခြုံရေးအတွက်ခရီးသွားပြည်သူကားများကိုစစ်ဆေးနေစဉ်အာဏာသိမ်းအချမ်းပတ်စစ်ကောင်စီ၏တပ်ရင်း39မှဘရင်နောင်တပ်မျိုးတို့ပြန်လာသည့်အချမ်းပတ်စစ်ကောင်စီတပ်သားများနဲ့တိုက်ပွဲဖြစ်ပွားခဲ့ခြင်းဖြစ်ကြောင်းတောတိခိုမှသတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲအတွင်းအာဏာသိမ်းအချမ်းပတ်စစ်ကောင်စီတပ်သား3ဦးသေဆုံးပြီး M3 အမျိုးအစားတပ်နက်3လက်၊ကြီပေါက်9ခု၊ကြီအတောက်200စစ်ဘက်ဆိုင်ရာပစ္စည်းအချို့နဲ့ကားတစ်စီးဖျက်ဆီးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။၆တွင်တော်လရေးတပ်ဖွဲ့များ၏တရင်ကိုလိုက်လံစုံစမ်းနေသည့်စစ်တပ်ထောက်တိုင်ထုံးနိုင်ပြစ်ခတ်ခံရပြီးသေဆုံးဆိုတဲ့တရင်ကိုတင်ပြပေးသွားပါမယ်။ဇန်နဝါရီလ17ရက်နေ့တွင်ညနေ4နာရီမိနစ်20ခန့်တွင်ကျောင်းမြို့နယ်တွင်တော်လရေးတပ်ဖွဲ့များ၏တရင်ကိုလိုက်လံစုံစမ်းနေသည့်စားလေကျွန်းကျေးရွာတွင်နေထိုင်သောအကြမ်းဖက်စစ်တပ်ထောက်တိုင်ထုံးနိုင်ကိုပြစ်ခတ်တိုက်ခတ်ခဲ့ရာပွဲချင်းပြီးသေဆုံးခဲ့ကြောင်း6 Revolution Force CRF မှတရင်ထုတ်ပြန်ထားပါတယ်။တော်လရေးရဲဘော်တွေနဲ့ထောက်ပို့လုပ်နေတဲ့သူတွေရဲ့တရင်ကိုကျောင်းမြို့နယ်ခရိုင်မှုနယ်ပေါင်းပြီးဝင်ရောက်ဖမ်းဆီးခိုင်းတာတွေလုပ်တဲ့အတွက်အကြိမ်ကြိမ်သတိပေးခဲ့ပေမဲ့လည်းဆက်လက်လှုပ်ဆောင်နေလို့ပြစ်ခတ်တိုက်ခတ်ခဲ့တာဖြစ်တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကို6 Revolution Force CRF နဲ့6ပထောင် Special Defense Force တို့ကပူးပေါင်းလှုပ်ဆောင်ခဲ့ခြင်းဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဒရုန်းဖြင့်တက်ခတ်ခဲ့ရပြီးအထိနာသွားတဲ့စစ်ကောင်စီတပ်ကပြည်သူ2ဦးကိုဖမ်းဆီးသွားပြီးနေအိမ်5လုံးကိုမီးရှို့ဖျက်ဆီးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။တရင်းသားဤတိုင်းပလောမြို့နယ်အတွင်းစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကိုဒရုန်းဖြင့်ပုံချတက်ခတ်ခဲ့ရာအထိနာသွားပြီးပြည်သူ2ဦးကိုဖမ်းဆီးသွားကနေအိမ်5လုံးကိုမီးရှို့ဖျက်ဆီးခဲ့တယ်လို့မြစ်ခရိုင်အမှတ်1တပ်ရင်းကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ17ရက်နေ့လယ်တနားရီခွဲအချိန်မှာအင်အား120ခန့်ရှိစစ်ကောင်စီစစ်ကြောင်းကပလောမြို့နယ်တပ်ပိုစဲအိမ်စုကျေးရွာကိုစစ်ကောင်စီတပ်ကအာ120ခန့်ဖြင့်စစ်ကြောင်းထိုးဝင်ရောက်လာတာပါ၎င်းစစ်ကြောင်းကိုမြစ်ခရိုင်အမှတ်1တပ်ရင်း drone တပ်ဖွဲ့မှဘုံသီးအလုံး20ကျဲချတက်ခတ်ခဲ့ရာ10ဦးထပ်မံထိခတ်ခဲ့တယ်လို့ဆိုပါတယ်အထိနာသွားတဲ့စစ်ကောင်စီစစ်ကြောင်းဟာနေ့လယ်2နာရီခန့်မှတပ်ပိုစဲအိမ်စုမှပါတဆက်တော်ရဖျားကိုပြန်လည်ဆုတ်ခွာသွားခဲ့ပြီးတပ်ပိုစဲအိမ်စုကြေးရွာမှအမျိုးသား2ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်ထို့အပြင်ဆုတ်ခွာရာလက်တလျှောက်ကပြည်သူနေအိမ်5လုံးနဲ့ rubber chain အိတ်က50ကျော်ကိုမီးရှို့ဖျက်ဆီးခဲ့ရာဒုက္ကဝေးရဲဘော်များကကိုကြီးညိတ်တက်ပေးခဲ့ရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။စီဆိုင်မြို့နယ်ကပအုပ်ကျွရများကိုစစ်ကောင်စီကဘုံကျဲတက်ခတ်ခဲ့ရာပြည်သူ2ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်ကပအုပ်ကျွရများကိုစစ်ကောင်စီကဘုံကျဲတက်ခတ်ခဲ့တာကြောင့်ပြည်သူ2ဦးသေဆုံးပြီး2ဦးပြင်းထန်ဒဏ်ရာရခဲ့တယ်လို့ PNLA ကထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီကစီဆိုင်မြို့နယ်ကပအုပ်ကျွရများကို၄ချိန်တိုင်း Jet Fighter ဖြင့်ဘုံကျဲတက်ခတ်ခဲ့တယ်လို့ဆိုပါတယ်။ဇန်နဝါရီလ17ရက်နေ့ညနေ3နာရီအချိန်မှာစစ်ကောင်စီကတိုက်လေယာဉ်ဖြင့်ဖိကျွတ်ကျွရကိုဘုံကျဲတက်ခတ်ခဲ့ရာတောင်ယာမှပြန်လာတဲ့ဒေသခံအမျိုးသမီး3ဦးကိုထိမှန်တယ်လို့သိရပါတယ်။ဘုံသီးထိမှန်ခဲ့တာကြောင့်အမျိုးသမီး2ဦးမှာနေရာမှာပဲတိတ်ဆုံးသွားခဲ့ပြီးကျန်အမျိုးသမီး2ဦးမှာပြင်းထန်စွာဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ31ရက်နေ့ကလည်းပေါ်အိုင်အမျိုးသားလွတ်မြောက်ရေးတပ်အဖွဲ့ချုပ် PNLO ရဲ့ဌာနချုပ်ကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီကဘုံကျဲတက်ခတ်ခဲ့ပါသေးတယ်ခင်ဗျာ။ဖေခုံမြို့နယ်လက်ဤကျေးရွာအနီးကိုစစ်ကောင်စီဘုံလေးလုံးကျဲချမှုကြောင့်နေတလုံးပြတ်စီဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။ဇန်နဝါရီလ12ရက်နေ့17နာရီ မိနစ်30ခန့်ဝန်းကျင်တွင်ချမ်းပြည်နယ်တောင်ပိုင်းကရင်ပြည်နယ်ဆက်ဖဲခုံမြို့နယ်လက်အိတ်ကျွော်ကိုစစ်ကောင်စီကပေါင်900ဘုံတလုံးအပါအဝင်ဘုံလေးလုံးချက်ချခဲ့ပြီးနေအိတ်တလုံးပျက်စီးမှုအနည်းငယ်ရှိကလူအထိခိုက်မရှိကြောင်း KPV News မှာဖော်ပြထားပါတယ်။ဘုံကျဲခံထားရသည့်နေရာနားတွင်ဝအုတူးနေသူအုတ်ရိုက်နေသူတွေရှိပြီးလေရင်လာချိန်အောက်ဘက်ကိုပြေးဆင်းလိုက်တာကြောင့်လူထိခိုက်မှုမရှိဘူးလို့သိရပါတယ်။နောက်ဘုံနှလုံးမှာလက်အိတ်ရွာအနည်းရှိဟန်ဘူးကျွော်ဘလုံးကွေအနီးကြားရောက်ပေါက်ကွဲခဲ့ပြီးလူထိခိုက်မှုရှိခဲ့ဘူးလို့သိရပါတယ်။လက်ဤကျေးရွာအနီးတစ်ဝိုက်ရှိကျေးရွာများနဲ့ဆစ်ရှောင်စခန်းများကိုစစ်ကောင်စီကမကြာခဏပြစ်မှတ်ထားကလေကြောင်းတက်ခဲမှုပြစ်လုနေသည်မှာခုနှစ်ကြိမ်ထက်မနည်းရှိနေပြီဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။စစ်မှုထံအပတ်စဉ်ကတင်းတန်းစင်တပ်သား2ဦးဒေါနာတက်ရင်ထံလက်နက်နဲ့အလင်းဝင်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။တင်းသားဤတိုင်းပုံပြင်းမြို့နယ်အခြေဆိုင်ခမရ999တက်ရင်မှာတာဝန်ထမ်းဆောင်နေရတဲ့၎င်းတပ်သား2ဦးဟာဇန်နဝါရီလ17ရက်နေ့မှာလက်နက်နဲ့အတူအလင်းဝင်လာခဲ့တယ်လို့ဒေါနာတက်ရင်ကသတင်းထုတ်ပြန်ထားပါတယ်။၎င်းတို့2ဦးဟာအမတ်7နှစ်တက်မတော်တမ်းမြင့်လေကျေးကျောင်းမှာစစ်မှုထမ်းအမှတ်စဉ်ကတင်းတန်းတက်ရောက်ခဲ့ရသူတွေဖြစ်တယ်လို့ဆိုပါတယ်။၎င်းတို့နဲ့အတူ MA3 တက်တက်တလက် MA1 တလက်ကြီပေါက်6ပေါက်ကြီးစံ185တောင်းနဲ့လက်ပစ်ပုံတစ်လုံးတို့ကိုယူဆောင်လာခဲ့တယ်လို့သိရပါတယ်။လန်ဒန်နဲ့အလင်းဝင်လာတဲ့စစ်ကောင်စီတပ်သား2ဦးကိုငွေကြေးထောက်ပံ့တာတွေပြုလုပ်ခဲ့ကြောင်းဒေါနာတက်ရင်ကထုတ်ပြန်ထားတဲ့ဓာတ်ပုံတွေမှာတွေ့ရပါတယ်။စစ်အာဏာသိမ်းပြီးချိန်ကနေဒီနေ့အထိဒေါနာတက်ရင်စီအလင်းဝင်လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်20ဦးထပ်မံရှိနေပြီးဘုံဘူးအစ်စ်ရှိသူ2ဦးပါဝင်တယ်လို့ဒေါနာတရေထံကသိရပါတယ်စစ်ကောင်စီရဲ့အထမတပ်သားတက်ဆူဆောင်းခံရသူများအပါအဝင်ပြည်သူ့ဘက်ကရက်တီလိုတဲ့စစ်ကောင်စီလက်အောက်ခံတပ်မတော်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေအနေနဲ့ဤဆက်ရတော်လှန်ရေးတပ်ဖွဲ့ဝင်တွေထံဆက်သွယ်အလဲဝင်ကြားဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာပြည်သူ့လွတ်မြောက်ရေးတပ်မတော်အမတ်တက်စစ်နေသားတွေမဟာမိတ်တပ်ပေါင်းစုတင်းတဲ့စင်ပွဲပြုလုပ်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်အမတ်တက်စစ်နေသားတနေရာတွင်မဟာမိတ်တပ်ဖွဲ့များပါဝင်သောမဟာမိတ်တပ်ပေါင်းစုအခြေခံစစ်ပညာသင်တန်းစစ်ပွဲတစ်ခုကိုဇန်နဝါရီလအတွင်းပြုလုပ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်မတော် PLA မှသတင်းထုတ်ပြန်ပါသည်။အဆိုပါသင်တန်းတွင်ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA မှအခြေခံစစ်ပညာနှင့်နိုင်ငံရေးသင်တန်းများပို့ချခဲ့ပြီးပြည်သူ့လွတ်မြောက်ရေးတပ်မတော်ရဲဘော်များအပါအဝင်ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ပကဖမှရဲဘော်များသင်တန်းတက်ရောက်ခဲ့ကြတယ်လို့ဖော်ပြထားပါသည်။သင်တန်းစစ်ပွဲကိုဒေသခံပြည်သူများပြည်သူ့လွတ်မြောက်ရေးတပ်မတော်နှင့်မဟာမိတ်တပ်ဖွဲ့များမှရဲဘော်များတက်ရောက်ခဲ့ကြပြီးပြည်သူများကတင်တဲ့စည်ရဲပေါ်များကိုကြိုးစိုးဂုဏ်ပြုခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စည်ရဲသတင်းတွေကို Radio NUG သတင်းထောက်မင်းစစ်သွင်းတဲ့ Cash Share တို့ကပေးပို့ထားတာဖြစ်ပါတယ်။ကျွန်တော်ຫນွေဦးမိုးပါခင်ဗျာ
။စည်ရဲသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုပို့ပို့ကဖတ်ကြားတင်ပြပေးပါမယ်ရှင်။
အခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ17ရက်နေ့ Radio Energy ရဲ့မနက်ခင်းပြည်တွင်းသတင်းများစတင်တင်ဆက်ပေးပါမယ်ရှင်။ကျွန်မကတော့ပူပူပါ။ပထမဦးစွာပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီနှင့်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ကိုစလဲများတွဲဆောင်ဆွေးနွေးတဲ့သတင်းကိုတင်ဆက်ပေးပါမယ်။ပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီနှင့်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ကိုစလဲများသည်ဇန်နဝါရီလ12ရက်နေ့9နာရီအချိန်တွင်ဗီဒီယိုကွန်ဖရင့်မှတဆင့်တွဲဆောင်ဆွေးနွေးခဲ့ကြကြောင်းသတင်းရရှိပါရယ်။တွဲဆောင်ဆွေးနွေးပွဲတွင်ပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညိုနှင့်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌတို့ကနှုတ်ခွန်းဆက်စကားများပြောကြားခဲ့ပြီးနောက်စကိုင်းဖက်ဒရယ်ယူနစ်မှဆောင်ရွက်ပြီးစီးခဲ့သောလုပ်ငန်းစဉ်များနှင့်ရှေ့လုပ်ငန်းစဉ်များကိုယူနစ်လွှတ်တော်ဥက္ကဋ္ဌဦးမြင့်ထွန်းကရှင်းလင်းပြောကြားခဲ့တယ်လို့သိရပါဗျ။ရင်းနောက်တွင်စကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်း၏အပေါ်တွင်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီမှတယောက်လာသူများကသုံးသက်အကြံပြုဆွေးနွေးခဲ့ကြကယူနစ်လွှတ်တော်ကိုစလဲများဘက်မှလည်းပြန်လည်ရှင်းလင်းဖြေကြားခဲ့ကြပါဗျ။ထို့နောက်ရှေ့လုပ်ငန်းစဉ်ကိစ္စရပ်များအပေါ်အပြန်အလှန်ဆွေးနွေးညှိနှိုင်းခဲ့ကြက17:50အချိန်တွင်အစီအဝေးအောင်မြင်စွာရုပ်သိမ်းခဲ့ပါတယ်အဆိုပါတွေ့ဆုံဆွေးနွေးပွဲတွင်ပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညိုနှင့်အဖွဲ့ဝင်များဥပဒေရေးရာကော်မတီမှအဖွဲ့ဝင်များစကိုင်းဖက်ဒရယ်ယူနစ်ဘက်မှယူနစ်လွှတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌနှင့်လွှတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ကြတယ်လို့သိရှိရပါတယ်ရှင်အခုတခါဆက်လက်ပြီးတော့လွှတ်တော်၏အခမ်းကဏ္ဍအားတူးစားဖော်ဆောင်လျက်မြန်မာတနိုင်ငံလုံးစစ်အာဏာရှင်စနစ်ကင်းစင်က Federal Democracy ပြောင်စုပေါ်ပေါ၍အလေးပေးအကောင်အထည်ဖော်ဆောင်သွားမည်ဖြစ်ကြောင်း62နှစ်မြောက်တောင်မျိုးသားတော်လှန်ရေးနေသူ CRPH တဝန်လွှာပေးပို့တဲ့တဲ့ငို့တင်ဆက်ပေးပါမယ်။ပြောင်စုလွှတ်တော်ကိုစားပြုကော်မတီအနေဖြင့်လွှတ်တော်၏အခမ်းကဏ္ဍအားဆက်လက်တူးစားဖော်ဆောင်လျက်တော်လှန်ရေးအင်အားစုများအားလုံးနှင့်အတူစုစည်းညီညွတ်မှုများပုံမှန်ခိုင်မာအကောင်အောင်တည်ဆောက်၍မြန်မာတနိုင်ငံ ုံးဆရာနာရှင်စနစ်ကင်းစင်ကဖက်ဒရယ်ဒီမိုကရေစီပြည်တော်စုပေါ်ပေါ်ရေးအလေးပေးအကောင်အထည်ပေါ်ဆောင်ရွက်သွားမည်ဖြစ်ကြောင်းကတိပြုလျက်62နှစ်မြောက်တောင်အမျိုးသားတော်လှန်ရေးနေသူတုံဝင်လှပေးပို့ကြောင်းသတင်းထုတ်ပြန်ပါတယ်။ယနေ့ဆင်နွှဲနေတဲ့နေဦးတော်လှန်ရေးတွင်လည်းတောင်တိုင်းရင်းသားပြည်သူများသည်တခြားသောတိုင်းရင်းသားပြည်သူများနှင့်အတူအကြမ်းဖက်ဆရာနာရှင်စနစ်အောင်မလွတ်မြောက်ရေးအတွက်ဆွမ်းဆွမ်းတမန်တိုက်ပွဲဝင်လျက်ရှိကြောင်းတောင်တိုင်းရင်းသားပြည်သူများ၏ခိုင်မာသောဇွဲတတိလုံးလစုစည်းညီညွတ်မှုတို့နှင့်ရဲစံတတိတို့ကြောင့်တောင်နယ်မြေသည်ဆရာနာရှင်စနစ်ကင်းစင်ကကိုပိုင်အုပ်ချုပ်ခွင့်ရသည့်နယ်မြေအဖြစ်သို့ရောက်ရှိပြီးဖက်ဒရယ်ဒီမိုကရေစီစနစ်ကိုဖော်ဆောင်နေပြီဖြစ်သည့်အတွက်လွန်စွာဂုဏ်ယူဝမ်းမြောက်မိကြောင်း KSSS ဒီမိုကရေစီရရှိရေးအတွက်တိုက်ပွဲဝင်ရင်ကြဆုံးခဲ့ကြရသောတောင်တိုင်းရင်းသားခေါင်းဆောင်ကြီးများနှင့်တကွာအာဇာနည်သူရဲကောင်းအပေါင်းတို့အားဤတဝင်လာမှတဆင်ဥညွတ်အလေးပြုအပ်ပါကြောင်းတဝင်လာမှဖော်ပြထားပါသည်မြန်မာတနိုင်ငံလုံးဆရာနာရှင်စနစ်အောက်မှလွတ်မြောက်ရေးနှင့်ဖက်ဒရယ်ဒီမိုကရေစီပြောင်းစုတည်ဆောက်ရေးတို့တွင်တောင်တိုင်းရင်းသားပြည်သူများအနေဖြင့်တခြားသောတော်လှန်အင်အားစုများအားလုံးတို့နှင့်အတူရှေ့ဆက်ချီတက်သွားမယ်လို့အခိုင်အမာယုံကြည်ပါကြောင်းတိုင်းရင်းသားပြည်သူများနှင့်တော်လှန်အင်အားစုများအားလုံးစုစည်းညီညွတ်မှုနှင့်အတူစိတ်ဓာတ်များခိုင်မာနေသည့်မြည်သည့်အခက်အခဲဒုက္ခကိုမဆိုရင်ဆိုင်ကြော်ဖြတ်သွားနိုင်ကဖက်ဒရယ်ဒီမိုကရေစီပန်းနိုင်စီတို့မလွဲဧကန်ရောက်ရှိမည်ကိုလည်းအကျွမ်းမဲ့ယုံကြည်ပါကြောင်းဖော်ပြထားပါသည်62နှစ်မြောက်တောင်မျိုးသားတော်လှန်ရေးနေတူနေမြတ်အချိန်ခါတန်မြရတွင်တောင်တိုင်းရင်းသားများနှင့်တကွမြန်မာနိုင်ငံသူနိုင်ငံသားများအားလုံးလွတ်လပ်၍တရားမျှတသောဖက်ဒရယ်ဒီမိုကရေစီပြောင်းစုစီတို့အမြန်ဆုံးရောက်ရှိပါစေကြောင်းဆုတောင်းမေတ္တာပို့သထားပါတယ်ရှင်အခုတခါဆက်လက်ပြီးတော့62နှစ်မြောက်တောင်အမျိုးသားတော်လှန်ရေးနေ့သို့ NUG ကာကွယ်ရေးဝင်ကြီးဌာနဂုံပြူတဝန်လွှာပေးပို့တဲ့တဲ့ကိုတင်ဆက်ပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝင်ကြီးဌာနအနေဖြင့်တောင်ပြည်သူများအပါအဝင်တနိုင်ငံလုံးရှိပြည်သူများမဟာမိတ်အဖွဲ့အစည်းများအားလုံးနှင့်ညီညွတ်မှုကိုတည်ဆောက်လျက်ဆရာနာရှင်စနစ်အမြန်ဆုံးချုပ်ငြိမ်းနိုင်ရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးတို့အတွက်အာသွန်ခွန်ဆိုင်ကြိုးစားသွားမည်ဖြစ်ကြောင်းကတိပြုရင်62နှစ်မြောက်တောင်အမျိုးသားတော်လှန်ရေးနေ့သို့ဂုံပြူတဝန်လွှာပေးပို့ခဲ့တယ်လို့သတင်းရရှိပါရယ်1963ခုနှစ်မှစတင်ကတောင်ပြည်သူများ၏ကိုယ်ပိုင်လွတ်လပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ကံကြမ္မာကိုယ်ဖန်တီခွင့်ဒန်းတူညီများမှုနှင့်ဆရာနာရှင်စနစ်လက်အောက်မှလွတ်မြောက်နိုင်ရန်အာသွန်ခွန်ဆိုင်ကျူးပန်းခဲ့ကြသည်မှာ62နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပြီးသူမြတ်သည့်နေ့ရက်တွင်တောင်ပြည်သူများနှင့်တကွတိုင်းသားညီကိုမောင်နှမများအားလုံးဘေးရန်ရဲ့အပေါင်းမှကင်းဝေးကြပါစေကြောင်းဆုတောင်းမေတ္တာပို့သထားပါရယ်တောင်ပြည်သူများသည့်ခေတ်ဆက်ဆက်ဆရာနာရှင်စနစ်ချုပ်ငြိမ်းရေးတိုက်ပွဲများတွင်သာမကယနေ့ຫນွေဦးတော်လှန်ရေးတွင်လည်းအခြားသောတော်လှန်ရေးအဖွဲ့အစည်းများနှင့်အတူစည်ရေးနိုင်ငံရေးအခြေအနေများကိုဟန်ချက်ညီညီလက်တွဲဆောင်ရွက်ကအောင်ပွဲများစွာရရှိခဲ့တဲ့အတွက်ဝမ်းမြောက်ဂုဏ်ပြုအပ်ကြောင်းဆရာနာရှင်စနစ်ချုပ်ငြိမ်းရေးတိုက်ပွဲများတွင်အသက်ခံနာတို့ကိုစွန့်လွတ်ပေးဆက်သွားတဲ့တော်လှန်ရေးပေါ်များနှင့်တောင်ပြည်သူများကိုလည်းဥညွတ်ဂုဏ်ပြုအပ်ကြောင်းဖော်ပြထားပါရယ်ယနေ့အချိန်ခါသည်ဆရာနာရှင်သမိုင်းတလျှောက်အားအနည်းဆုံးကာလဖြစ်တဲ့အတွက်မိမိတို့တော်လှန်ရေးအဖွဲ့အစည်းများအားလုံးစုစည်းညီညွတ်စွာဖြင့်ရန်သူစစ်အာဏာရှင်များနှင့်ဆရာနာရှင်စနစ်ကိုအမြင့်ပြတ်ချိန်မုံးရန်အကောင်းဆုံးအခွင့်အလမ်းဖြစ်ကြောင်းတဝန်လွှာတွင်ဖော်ပြထားပါရယ်62နှစ်ပြည့်တောင်မျိုးသားတော်လှန်ရေးနေ့အခမ်းအနားသို့မဟာမိတ်တပ်ပေါင်းစုများဖြစ်ကြတဲ့ဗမာပြည်သူလွတ်မြောက်ရေးတပ်မတော် PPLA တောင်သားလက်ယုံတပ်တော်ဗမာလွတ်မြောက်ရေးဒီမိုကရက်တစ်တပ်ဦးဒနုပြည်သူလွတ်မြောက်ရေးတပ်ဦး DPLF DPLA စကိုင်းပြည်သူကာကွယ်ရေးတပ်မတော် PDF စကိုင်းပြည်သူကာကွယ်ရေးတပ်မတော် TRI ပြူဟာနှင့်ပြည်သူလွတ်မြောက်ရေးတပ်မတော် PLA တို့မှလည်းဂုံပြုတဝန်လွှာများပေးပို့ခဲ့ပါတယ်ရှင်ဆက်လက်ပြီးတော့62နှစ်ပြည့်တောင်မျိုးသားတော်လှန်ရေးနေ့ကိုဂုဏ်ပြုသောအဖြစ် PSLF TNLA ကအကျဉ်းသား55ဦးကိုလူငယ်ချမ်းသာခွင့်ပေးတဲ့တဲ့တင်ဆက်ပေးပါမယ်။ဇန်နဝါရီလ12ရက်နေ့မှာကြာရောက်တဲ့62နှစ်ပြည့်တောင်မျိုးသားတော်လှန်ရေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့ PSLF TNLA ကအကျဉ်းသား55ဦးကိုလူငယ်ချမ်းသာခွင့်ပေးခဲ့ပြီး54ဦးကိုပြစ်ဒဏ်ရွှတ်ပေါက်ပေးခဲ့တယ်လို့သိရပါဗျ။၎င်းအကျဉ်းသားများဟာတောင်ပြည်အတွင်းရှိအကျဉ်းထောင်အသီးသီးမှပြစ်မှုကျူးလွန်ကအကျဉ်းကျနေသူများဖြစ်ပြီးပလောင်ဒီနယ်လုံမြောက်ရေးတပ် PSLF TNLA ဥက္ကဋ္ဌဘိုးချုပ်ကြီးတောက်ပိုင်မှာလက်မှတ်ထိုးလွှင့်ညိပေးခဲ့တာဖြစ်ပါတယ်။ဒါအပြင်ပြည်မှုများစွာကျူးလွန်ခဲ့တာကြောင့်နှိရှေထောင်ထဲကြနေသူများကိုလည်းတောင်မျိုးသားတော်လှန်ရေးနေ့ကိုဂုဏ်ပြုသောအဖြစ်ပြစ်ဒဏ်ရွှတ်ပေါက်ပေးခဲ့ကာလွှင့်ညိစစ်ရန်လပိုင်းသားလိုအပ်တဲ့အကျဉ်းသားများကိုတော့လွှင့်ညိချမ်းသာခွင့်ပေးခဲ့တယ်လို့ဆိုပါတယ်။အဆိုပါအကျဉ်းသားများဟာမူရည်စေဝါရောင်းဝယ်မှုအမျိုးသမီးများပေါ်ကျူးလွန်မှုအကြံဖတ်မှုလူတတ်မှုလူကုန်ကူးမှုဓားတိုက်မှုနှင့်ပြန်ပေးဆွဲမှုများကျူးလွန်ထားခဲ့ကြ ူများဖြစ်တယ်လို့သိရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့မှာကြာရောက်ခဲ့တဲ့62နှစ်ပြည့်တောင်မျိုးသားတော်လှန်ရေးနေ့ကလည်းအကျဉ်းသား232ဦးကိုလွှတ်ငြိမ်းခွင့်ပေးခဲ့ပြီး60ဦးအားပြစ်ဒဏ်ရှော့ပေါက်ပေးခဲ့သေးပါတယ်ရှင်။အခုတခါအာနာသိမ့်ပြီးတော့2024ခုနှစ်နိုဝင်ဘာလအထိပြည်သူစီဦးတည်ထားတဲ့လေကြောင်းတိုက်ခိုက်မှု4000ကျော်ပြုလုပ်ခဲ့ပြီးစစ်ရှောင်း 1.8 တန်းပိုများလာတဲ့တင်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစစ်အုပ်စုအာနာသိမ့်ပြီးနောက်2024ခုနှစ်နိုဝင်ဘာလအထိပြည်သူများကိုဦးတည်တိုက်ခိုက်တဲ့လေကြောင်းတိုက်ခိုက်မှု422ကျင်းပြုလုပ်ခဲ့ပြီးပြည်သူ2258ဦးသေဆုံးခဲ့ကဘာသာရေးအဆောက်အအုံ298ခု၊စာတင်ကျောင်း183ကျောင်းနဲ့စည်ရုံးစည်းကမ်း82ခုထိခိုက်ပြစီခဲ့ကြောင်းသွေးဆုံမြို့မှာတရင်ထုတ်ပြန်ထားပါတယ်2024ခုနှစ်ထဲမှာစကိုင်းတိုင်းကခရီးရန်ဖျားတောင်းမှာတွေ့ဆုံပွဲလုပ်နေကြခြင်းစစ်အုပ်စုကရွေချက်ရှိရှိလေးကြောင်းပုံကျဲတိုက်ခိုက်ခဲ့တာကြောင်းကလေးငယ်9ဦးအပါဝင်ပြည်သူ18ဦးအသက်ဆုံးရှုံးခဲ့ရတယ်လို့ဖော်ပြထားပါတယ်အလားတူ2024ခုနှစ်စက်တင်ဘာလအစောပိုင်းမှာလဲစစ်အုပ်စုရဲ့စစ်လေယာဉ်တွေဟာပဋိပက္ခဖြစ်ပွားရာဒေသများမှာကြောင်းစေယုံစေပေကန်ဈေးမြို့တွေနဲ့စစ်ပေးဆောင်စခန်းတွေပါပိတ်မတ်ထားပုံကျဲတိုက်ခိုက်နေခြင်းဖြင့်သူများကိုကြောက်ညွတ်ပူပန်မှုများဖြစ်အောင်ပြုလုပ်လျက်ရှိပြီးတော်လှန်ရေးအင်အားစုများကိုဖိနှိပ်လျက်ရှိပါတယ်စစ်အုပ်စုအာဏာလုယံစတင်ကြိုးစားခဲ့တဲ့2021ခုနှစ်နောက်ပိုင်းမှစ၍မြန်မာနိုင်ငံတွင်စစ်ဆောင်ပြည်သူအရေးအတွက်မှလူဦးရေ4,000ကျော်အထိရှိလာခဲ့ပြီးကုလသမဂ္ဂ၏ထုတ်ပြန်သောကိန်းဂဏန်းများအရ2021ခုနှစ်မတိုင်မီနှင့်နှိုင်းယှဉ်ပါကစစ်ဆောင်ဦးရေမှာ 1.8 တန်းခန့်ပိုများလာတယ်လို့သိရပါတယ်အရက်သားများအားပြစ်မှတ်ထားတိုက်ခိုက်တဲ့လေကြောင်းအန္တရာယ်ကြောင့်ပြည်သူများအနေဖြင့်အိုးအိမ်များစားနပ်ရိက္ခာများကိုစွန့်ခွာ၍ထွက်ပြေးရခြင်းဒါမှမဟုတ်စားနပ်ရိက္ခာများကိုဝယ်ယူနိုင်သည့်အခြေအနေတွင်မရှိတော့ခြင်းကြောင့်စားနပ်ရိက္ခာရှာပါးလာခြင်းကိုရင်ဆိုင်နေရပါတယ်ရှင်ခုနောက်ဆုံးအနေနဲ့အကျဉ်းထောင်တွင်ကျန်းမာရေးစောင့်ရှောက်မှုလုံလောက်စွာမရရှိ၍ဒိုင်ဦးထောင်မှနိုင်ငံရေးအကျဉ်းသား2ဦးကြဆုံးခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ပဲခူးတိုင်းဒိုင်ဦးအကျဉ်းထောင်တွင်ပုံမှန် 51 ကငယ်မြေဆောင် 52 ခခွေတို့ဖြင့်ထောင်နံ 12 နှစ်အကျဉ်းချခံထားရသူနိုင်ငံရေးအကျဉ်းသားမျိုးမင်းဦးသည်ထောင်ကျနေစဉ်အတွင်းလုံလောက်တဲ့အခြေခံကျန်းမာရေးစောင့်ရှောက်မှုမရရှိခဲ့ခြင်းကြောင့်ဇန်နဝါရီလ10ရက်နေ့တွင်စီးကြောက်ယောဂါကြောင့်ကြဆုံးခဲ့ရကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်PBN မှာတရင်ထုတ်ပြန်ပါတယ်ကိုမျိုးမင်းဦးအားစစ်ကောင်စီတပ်မ2022ခုနှစ်အောက်တိုဘာလ18ရက်နေ့တွင်ဖမ်းဆီးခဲ့ပြီးအင်းစင်အကျဉ်းထောင်တွင်ပုံမှန် 51 ခငယ် 52 ခခွေတို့ဖြင့်အမှုဖွင့်၍အကျဉ်းချခံခဲ့ရတယ်လို့ဖော်ပြထားပါတယ်2024ခုနှစ်မေလ31ရက်နေ့တွင်အမိတ်ကျပြီးနောက်အင်းစင်အကျဉ်းထောင်မှဒိုက်ဦးထောင်တို့ပြောင်းရွှေ့အကျဉ်းချခံခဲ့ရကဒိုက်ဦးထောင်တွင်၌အကျဉ်းချခံနေရစဉ်စီးကြောက်ယောဂဝေဒနာဖြင့်ပြင်းထန်စွာခံစားခဲ့ရတယ်လို့သိရပါတယ်သူရတွင်ထောင်ပိုင်ထုတ်ပိုင်မှုနှင့်ထောင်စည်းရုံဆရာဝန်တိုက်ထွေးတို့သည်ယောဂခန်းစားနေရသူကိုမျိုးမင်းဦးအားလုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုကိုမပေးခဲ့ဘဲစီးကြောက်ယောဂဆိုးရွားစွာပြင်းထန်ခြင်းဒီဇင်ဘာလ26ရက်နေ့တွင်ပဲခူးပြည်သူစည်းရုံကြီးသို့ပို့ဆောင်ပေးခဲ့ပြီးနောက်ဇန်နဝါရီလ10ရက်နေ့၌နိုင်ငံရေးအကျဉ်းသားကိုမျိုးမင်းဦးကြဆုံးခဲ့ရပါတယ်အကျဉ်းထောင်တွင်ကျန်းမာရေးစောင့်ရှောက်မှုအပြည့်အဝရရှိစေရေးပြည်သူလူထုနှင့်တော်လှန်ရေးအင်အားစုများတပိတ်အင်အားစုများလူအခွင့်ရေးအဖွဲ့အစည်းများအနေဖြင့်လည်းအကျဉ်းထောင်များနှင့်အကျဉ်းဦးစီးဝင်တန်းများကိုစောင့်ကြည့်ပြီးလက်တွေ့ကြသည့်ကုညီမှုများထိရောက်သည့်အေးအေးယူမှုများလူမှုရေးပြစ်ဒဏ်ပေးမှုများကိုထိရောက်စွာပြုလုပ်ပေးကြပါရန်တိုက်တွန်းထားပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်
ဗီဒီယိုညွှန်ကြည့်ခုနာတော်တာဆင်နေတဲ့ပရိသတ်များရှင်အခုတခါနားဆင်ကြရမှာကတော့တယောဇာကဏ္ဍအနေနဲ့ကဘာတိုင်းဆုံးမောင်စိမုံရေးသားပြီးလွတ်လပ်နေဦးရုပ်ဖက်ထားတဲ့လက်နက်လူသူအလူတော်ရေဆက်ချစာတန်းလို့အမည်ရတဲ့တယောဇာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
လက်နဲ့လူသူအလှူတော်ရေဆက်ချစာတန်းတတ္တမပောရိတာဒတရေကျိုးငမွေတို့ဤအတုပအခန်းနာ၌ချီးမြှင့်အပ်သောအလှူတော်ရေဆက်ချစာတန်းမြို့94ရွာသေးရွာကြီးကထောင်ချီကရင်နီချင်းကချင်းကရင်ရခိုင်ကိုကံပလောင်ပြည်ထောင်များစွာကို၎င်းရုရှားနှင့်တရုတ်အားအချုပ်အချာအာနာရှာနာခွာနာပသက်နာကို၎င်းတုံးစင်ထားသည့်ကားမျိုးစုံစွာ တန်ချက်ကာနဲ့အရာရှိစီစစ်တီစီကာအစားအစာကို၎င်းယခုပင်ကွားတွင်တင်ကား18စီအလူပူပူနွဲ့နွဲ့ကို၎င်းဝေဟင်စစ်အတွက်ဝေဟင်ပစ်လက်နဲ့ကြီးများကို၎င်းမြေပြင်စစ်အတွက်မြေပြင်ကစ်တအုပ်တမကပါစထုတ်သည်များနဲ့လက်နဲ့ကြီးလက်နဲ့ငယ်ဟိုကဒီကပြပဝဲအသွဲသွဲကို၎င်းလက်နဲ့တင်မကခဲရမိကြောက်လိုတလောက်ပြင်တဆင်ပြသူပြပြသူလူသူစစ်တီတိုက်ရည်လဲဘဝတအကြောင်းလဲတေချာပြောပြစစ်ရာဇဝမှုမှန်သမျှလဲဖွေချမဲ့သူတိုက်မှုကစဒုတိုင်းမှုစစ်ဦးစီးမှုတမမှုစကစမှုဒကစမှုဗျူဟာမှုတရင်မှုအမှုများထူအဆူဆူကို၎င်းတိုက်ပွဲတစ်ပွဲကြဆဲမတာရာထောင်မကတမမှုစတေဆုံးရသည့်ဇီဝိတဒါနကို၎င်းရမခနဲ့နပခပြင်းကြလူနီနီမပခဌာနချုပ်ကြီးအား၎င်းတတာဖွေးဖြူပြီးလူပါရစပက်ထက်စပယ်ကုတလရှက်ထက်ရှယ်ပုံညကြောင့်ဘဲချီးရင်းရောက်ရောက်လောက်ဝဲစားရဲ့သားဖြစ်ပါစေဘဲရောက်တဲ့ခွေးခွေးလောက်ကైခွေးမျိုးဖြင့်ချီးစားပိုးနဲ့သေးပါစေယခုကစ၍ဂဒါဖီလိုတချင်းရှိုးမခံရမီစัจ जा မရမနာပတ်တော်ရှောက်ဟောင်းနှုတ်သီးဖြာကတရားထုတ်ထိုးစကားပုတ်သွညမျိုးစုံလင်တန်ကောင်အမြင်မြင်အစင်ရှံထွက်နေပါစေ။နားတွင်နှာခေါင်းတွင်မှအမြင်မြင်ဖောက်လောက်ရှည်ကောင်းများတဖွာဖွာလန်းတလာနေပါစေ။ရည်သူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေပါ
ဗီဒီယိုအညွှန်းချီကိုနားတော်တာဆင်နေတဲ့ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တော်လင်းရေးတိဂီတာအစီအစဉ်မှာတော့ KIR တက်မှာ9နှစ်မြီမှာ PDF ရဲပေါ်များရဲ့ပြည်သူအတွက် PDF လို့အမည်ရတဲ့တော်လင်းရေးတိဂီတာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
Bye.
့ကြတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ရေဒီယိုအန်ယူဂျီဖြစ်ပါလိမ့်ရှင်။အရေးတော်ပုံအောင်ရမည်။